ဂျပန်အခြေစိုက်ခီရင်ကုမ္ပဏီဟာစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီနဲ့အကျိုးတူလုပ်ကိုင်နေတဲ့လုပ်ငန်းတွေရှင်းနာဖို့ဂျပန်နဲ့နိုင်ငံတကာလူ့အခွင့်အရေးဖွဲ့ကတိုက်တွန်းလိုက်ပါတယ်။ကျွန်တော်ကတော့ဇော်သက်ပါအဖျော်အချိုကြီးထုတ်လုပ်နေတဲ့ခီရင်ကုမ္ပဏီအနေနဲ့မြန်မာစစ်တပ်နဲ့အဆက်ဆံတွေဖြတ်တင်ရပြင်ကုမ္ပဏီကချမှတ်ထားတဲ့လူ့အခွင့်အရေးစံထားတွေနဲ့တရားမျှတမှုကိုလေးစားလိုက်နာမှုပြဖို့ Human Rights Watch လူ့အခွင့်အရေးစောင့်ကြည့်မှုအဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေနဲ့မြန်မာလူနည်းစုတိုင်းသားတွေအပေါ်လူ့အခွင့်အရေးချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုအလှူငွေထည့်ဝင်တာတွေအပြင်စစ်တပ်နဲ့အကျိုးတူဆောင်ရွက်နေတဲ့လုပ်ငန်းတွေရပ်ဆိုင်ဖို့အချိန်ရောက်ပြီလို့လူ့အခွင့်အရေးအဖွဲ့ HRW ရဲ့အာရှရေးရာတောင်းကန်Phil Robertson က VOA ကိုပြောပါတယ
်။ It's very clear that the business partners for Kirin are in fact controlled by the Burmese military.
ဒါကတိတ်ကိုရှင်းပါရဲ့။ Kirin အနေနဲ့အကျိုးတူလုပ်နေတဲ့လုပ်ငန်းကတကယ်တော့မြန်မာစစ်တပ်ကထိန်းချုပ်ထားတာပါ။မြန်မာစစ်တပ်ကပဲအကျိုးဖြစ်စေမှာပါ။ပြီးတော့ Kirin ကနိုင်ငံတကာဂုဏ်သိက္ခာအတွက်လေးစားရေးအဖွဲ့ပါ။ဒါကြောင့်စစ်တပ်နဲ့စီးပွားရေးလုပ်တာကိုရပ်တန့်ပါရဲ့လို့သူကပြောခဲ့တာပါ။မြန်မာစစ်တပ်ဟာဖြစ်နိုင်ရှိရဲ့လူမျိုးတုံးတပ်ဖြတ်မှုတွေရခိုင်နဲ့ကချင်ပြည်နယ်မှာပြည်မှုကျူးလွန်တာတွေဒါတွေနဲ့နိုင်ငံတကာတရားရုံး ICJ မှာတရားရင်ဆိုင်နေရတာကြောင့်နိုင်ငံတကာစံနှုန်းတွေကိုလေးစားလိုက်နာရဲ့ခီရင်လိုစီးပွားရေးလုပ်ငန်းတစ်ခုအနေနဲ့ဒီလိုမျိုးအကျိုးတူမလုပ်သင့်ဘူးလို့လည်းသူကပြောတာပါဒီတိုက်တွန်းချက်ကို Human Rights Now Human Rights Watch Japan Volunteer International Center နဲ့ Shaplania စတဲ့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့တွေကဒီကနေ့ဇွန်လ18ရက်မှာပူးတွဲသဘောထားထုတ်ပြန်ခဲ့တာပါ ခီရင်ကုမ္ပဏီက2019အောက်တိုဘာမှာစစ်တပ်ပိုင်ဥပိုင်ကုမ္ပဏီကိုအမေရိကန်ဒေါ်လာ3000လှူဒါန်းခဲ့ပြီးအဲ့ဒီအချိန်ကရိုဟင်ဂျာတွေကိုလူမျိုးတုံးရှင်းလင်းနေခြင်းဖြစ်လို့လင်မိုင်းကျူးလွန်တာတွေတိုင်းရင်းသားတွေပေါ်လူ့အခွင့်အရေးချိုးဖောက်တာတွေအတင်းကျပ်နေရရွှေပြောင်းခိုင်းတာတွေရှိခဲ့တယ်လို့ထောက်ပြထားကြပါတယ် ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုတော့မြန်မာအစိုးရကရောမြန်မာစစ်တပ်ကပါလက်မခံပါဘူးလူ့ခွင့်ရေးအဖွဲ့ HRW ကခီရင်ကုမ္ပဏီကိုမေလ22ရက်ကကနဦးစာပို့ထားပြီးခီရင်ဘက်ကလည်းဇွန်လ12ရက်မှာအကြောင်းပြန်ကြားခဲ့ပါတယ်။အဲဒီစာထဲမှာတော့သူတို့ကုမ္ပဏီက2015ခုနှစ်မြန်မာပြည်မှာစရင်းနှီးမြှုပ်နှံတော့ကမြန်မာအစိုးရဟာဒီမိုကရေစီအရွေးကိုကူပြောင်းနေရရဲ့ NLD ကအစိုးရဖွင့်နိုင်လာရဲ့အမေရိကန်နဲ့ဥရောပသမဂ္ဂကမြန်မာကိုစီးပွားရေးပိတ်ဆို့တာကြီးဖိရှားလိုက်တာရဲ့ဒီအချက်တွေနဲ့ဥပိုင်ကုမ္ပဏီနဲ့လက်တွဲဖို့စောင့်ရဲခဲ့ရလို့တုံ့ပြန်ထားပါတယ်။ဒါပေမဲ့အခုလိုလူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုတဲ့အတိုင်းစစ်တပ်ပိုင်ဥပိုင်နဲ့လက်တွဲဖြုတ်ဖို့ဆိုရင်စုံလမ်းစုစည်းမှုတွေသူတို့ဘက်ကအများဆုံးလုပ်သွားမယ်လို့လည်းတုံ့ပြန်ထားပါတယ်။ကုမ္ပဏီဘက်ကစုံလမ်းမှုတွေလုပ်မယ်လို့ပြောလာရဲ့ပေါ်တရားလွှတ်တော်ရှိနေဦးကဲနတ်ကတော့လူ့အခွင့်အရေးချိုးဖောက်မှုတွေကအရင်ကတည်းကတောက်လျှောက်ရှိနေရလို့ထောက်ပြထားပါတယ်။အန
ည်းချုပ်ပြောရမယ်ဆိုရင်ကတော့ဒီအခုဒီခီရင်ကလည်းပြန်ပြီးမှစီစဉ်နေပြန်ပြီးမှတုံ့ပြန်နေဆိုတဲ့ဒေသနဲ့ပတ်သက်တော့ဒီလူ့အခွင့်အရေးချိုးဖောက်မှုဒီအနေနဲ့ဆိုရလက်ချက်မှာဖြေရောသွားပါပြီ။ဒါမှမဟုတ်မလုပ်တော့ပါဘူး။ဆိုပေမဲ့လည်းနိုင်ငံကစံနှုန်းရမှာနောက်ဆုံးကျတော့ ICT မှာအစားလေလူ့အခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်ပြီးတော့စစ်ဆေးခံရတဲ့ဥစ္စာရှိနေပါပြီ။အဲတော့ဒါအခုကြောက်မှာပဲတုံ့ပြန်မယ်ဆိုတဲ့ဥစ္စာဆိုပုံမြင်ရတဲ့ကိုယ်မင်းနဲ့ပြောနေတာတော့ဒါတိတိရနဲ့အခုကြောက်မှာပဲစုံလမ်းစစ်ဆေးတဲ့ဥစ္စာတွေကျွန်တော်ကဘောမတွေ့ဘူးပါလား။
တမ်တော်ဘက်ကတော့နေမီမငိမ့်ချတဲ့အချိန်တပ်ပွဲကာလအတွင်းဒီလိုကောင်းတဲ့အောက်ကနေလူခွင့်ရချူပေါတဲ့ပုံစံဖြစ်ပွားလေးရှိရဲဆိုပြီးတုံ့ပြန်တာမျိုးရှိကြောင်းသူကထောက်ပြပါတယ်။2015တုန်းကဥပိုင်နဲ့အကျိုးတူစလုပ်ခဲ့တဲ့ MBL ကုမ္ပဏီမှာခီရင်က155ရာခိုင်နှုန်း2019မှာလုပ်တဲ့မန္တလေးဘရူဝါရီကုမ္ပဏီမှာ57ရာခိုင်နှုန်းခီရင်ဘက်ကရထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေတင်ပြပို့ခဲ့တာပါ။